မြန်မာပါဝင်ကမ္ဘာနေရာအတော်များများမှာဖြစ်ခဲ့တဲ့ရဲဆက်ကြမ်းကြုတ်မှုတွေနဲ့လက်နက်ကိုင်ပဋိပက္ခတွေအတွင်းနိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုကုလသမဂ္ဂအနေနဲ့ကာကွယ်တားဆီးပေးဖို့ပြက်ကွက်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်။ရိုဟင်ဂျာပါဝင်မြန်မာပြည်သူတွေပေါ်အာဏာသိမ်းစစ်အုပ်စုရဲ့ရဲဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေဆက်လက်ကျူးလွန်နေတာဟာနိုင်ငံတကာအသိုက်အဝန်းရဲ့ပြက်ကွက်မှုဖြစ်တယ်လို့သံအမတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂမျက်နှာစုံကြည့်အစည်းအဝေးတစ်ခုမှာပြစ်တင်ပြောဆိုလိုက်တာပါ။ကာကွယ်ပေးရန်တာဝန်ရှိမှု responsibility to protect နဲ့လူမျိုးစုတပ်ဖြတ်မှုဆေးရဆွေးမှုလူမျိုးစုအလိုက်တုတ်တေရှင်းလင်းမှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုကာကွယ်တားဆီးအဆက်ရကုလသမဂ္ဂအထွေထွေညီလာခံမျက်နှာစုံကြီးအစည်းအဝေးမှာတာမတ်ကြီးဦးကျော်မိုးထွန်းမင်ကွန်းပြောဆိုခဲ့တာဖြစ်ပါတယ်။စစ်ကောင်စီရဲ့ရဲဆက်ကြမ်းကြုတ်မှုတွေကြောင့်အပြစ်မဲ့ပြည်သူ 9,300 ကျော်ဖမ်းဆီးတပ်ဖြတ်ခံရပြီးလူရဲရဲ 3,100 ဟာပြည်တွင်းတိတ်ဆောင်နေကြရတယ်လို့ဦးကျော်မိုးထွန်းကပြောပါတယ်။စစ်ကောင်စီတပ်တွေဟာပဋိပက္ခဖြစ်ပွားရာနေရာတွေမှာအရက်သားနေအိမ်တွေကိုမိရှုဖျက်ဆီးတာအရက်ဘက်စစ်ဘက်မခွဲဘဲနေအိမ်ကျောင်းတွေနဲ့ဆေးရုံတွေကိုပါဘုံကျဲတိုက်ခိုက်နေတာတွေကိုလည်းထောက်ပြပြောဆိုသွားပြီးစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအကာအကွယ်ပေးဖို့ကုလအဖွဲ့ဝင်နိုင်ငံတွေကိုပြန်လည်မေးခွန်းထုတ်ခဲ့ပါတယ်။